ညမနေငယ်မှာပြုပြင်ပြောင်းလဲရေးတွေဖြစ်လာပြီးတဲ့နောက်အရက်သားအစိုးရလက်ထက်ပထမဦးဆုံးကြိမ်ကျင်းပါမယ့်ရွေးကောက်ပွဲကိုတရားမျှတမှုပွင့်လင်းမြင်သာမှုရှိမရှိလေ့လာဆောင်ကြည့်ရေးအမေရိကန်ခြေစိုက်ကာတာစင်တာနဲ့ EU
ဥရောပသမဂ္ဂအဖွဲ့ဝင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်ရွေးကောက်ပွဲဆောင်ကြည့်လေ့လာနိုင်မှုခွင့်ပြုလိုက်တာနဲ့ပတ်သက်လို့ view
အခုလိုစပြောပါတယ်ဟုတ်ကဲ့ကျမတို့ကတော့လီကာတာစန်တန်နဲ့အီယူကတော့လာပြီးတော့ဆက်သွင်းနေတယ်ပေါ့နော်ဆက်သွင်းပြီးသူတို့အော်ဘဇာဗေးရှင်းလုပ်ရမယ့်အချိန်ကျရင်ကျမတို့ကသူတို့ကိုအင်ဗိုက်တေးရှင်းပို့ပါပါရှင်ဟုတ်ကဲ့ပထမဦးဆုံးပေါ့နော်ထောက်စမစ်တုန်းကတော့စာဥဒီအာရှနေရှင်းကဟိုဖိတ်ခံထားပါတယ်ဒီ2009ကတော့ပထမဦးဆုံးလို့ပြောရမှာပေါ့နော်ဆရာမအဲ့တော့သူတို့ရဲ့စောင့်ကြည့်
ဟိုတကယ်ကိုဖိယန်ဖဲဖြစ်တယ်ဆိုတာကိုသူတို့ observe လုပ်နိုင်ဖို့ပဲပေါ့နော်တူတနည်းအားဖြင့်တော့ကျမတို့ရဲ့ဒီရွေးကောက်ပွဲရဲ့ဒီ integrity ကိုဟိုဒါကိုသူတို့ဝေဖန်ဖို့လိုပဲပေါ့နော်
ဟုတ်ကဲ့ပါဆို
တော့ဒါကို observer တွေလက်ခံခြင်းအပြင်ဟိုကျမတို့ဒီလုပ်ငန်းဟာ free ဖြစ်သလား fair ဖြစ်သလားသူတို့ဒါတွေကိုစောင့်ကြည့်ဖို့ပဲပေါ့နော် for transparency ပါပဲ
ဟုတ်ကဲ့ဆရာမသူတို့ကဘယ်လိုနေရာတွေမှာစောင့်ကြည့်ဖို့အတွက်ကိုစီစဉ်ပေးထားပါမှာလဲရှင်ဟုတ
်စောင့်ကြည့်ဖို့ဆိုတာနှစ်မျိုးရှိတယ်ပေါ့နော်ဟို long term observer နဲ့ short term observer long term observer ဆိုတော့သူကဟိုကြိုတင်ပြီးတော့ဟိုလာပြီးတော့သုံးလေးလကြိုတင်ပြီးတော့သူကရွေးကောက်ပွဲ process တစ်ခုလုံးကိုသူတို့လေ့လာမှာပေါ့now short term observer ကတော့ရွေးကောက်ပွဲအချိန်ကြာရင်လာပြီးတော့ဟိုမဲယုံဒီမှာဟလာဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့ observe လုပ်မှာပေါ့နော်
ဟုတ်ကဲ့ပါဆရာမဟုတ်ကဲ့အခုကဒီရွေးကောက်ပွဲကျင်းပဖို့အတွက်ကရောဒီဒိတ်တက်မှတ်မှုကအရွှေ့ပြောင်းရှိပါလားဆရာမ
တတို့အခုပြောထားတယ်လေဟို October last week နဲ့ November first week အတွင်းမှာကြီးညာမယ်ဆိုတော့ကျမတို့၃လအကြိမ်မှာကြီးညာမှာပ
ါဒါကတော့2015မှာကျင်းပမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာမှုတွေကိုခွင့်ပြုပေးခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဒေါက်တာဒေါ်မြင့်ကြီးကဖြေကြားခဲ့တာပါဒါဟာနှစ်ပေါင်း65နှစ်တာကာလအတွင်းဆင်အာနာရှင်တွေလွှမ်းမိုးခဲ့ပူးတဲ့မြန်မာနိုင်ငံမှာပထမဆုံးအချိန်အနောက်နိုင်ငံတွေကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ကြောင်းသက်သေပြနိုင်မှုအခုလိုမျိုးကာတာစင်တာနဲ့ EU ကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တဲ့ဒီလှုပ်ဆောင်မှုဟာဒီမိုကရေစီနီးကျရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရပေါ်ပေါက်နိုင်မှုအတွက်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံမှာပထမဆုံးအချိန်ခွင့်ပြုလိုက်တာဖြစ်တယ်လို့လည်းသမရာယုံဝင်ကြီးဦးစိုးသိန်းကပြောဆိုခဲ့ကြောင်းရိုက်တာသတင်းတရမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့2010အထွေထွေရွေးကောက်ပွဲတုန်းကတော့ဆီဆိုးရတပိုင်းအာနာပိုင်တွေဘက်ကနိုင်ငံတကာလေ့လာသူတွေကိုလေ့လာခွင့်မပြုခဲ့ပါဘူးဒါပေမဲ့အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခဲ့တဲ့2012ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာတော့အစ်တောင်အာရှနိုင်ငံတချို့လေ့လာခွင့်ရခဲ့ပါတယ်ဒီမတိုင်ကြီးလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကကျင်းပခဲ့တဲ့1990ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာတော့ဆီဆိုးရဘက်ကအဲ့ဒီရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုဘဲဆက်လက်အုပ်ချုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရေးမှာအရေးကြီးတဲ့နှစ်ဖြစ်တဲ့2015ခုနှစ်အတွက်ရွေးကောက်ပွဲကျင်းပနိုင်ရေးမှာလာမယ့်2015ခုနှစ်ဧပြီလနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပါဝင်ပြီးတော့ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေကိုရွေးကောက်ပွဲဝင်ဖို့မှတ်ပုံတင်နိုင်ရေးတက်မှတ်ပေးထားပါတယ်ရှင်